ရန်ကုန်တက္ကသိုလ်ကိုကိုယ်ပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ်ဖြစ်စေဖို့ဆောင်ရွက်ပေးမယ်လို့နိုင်ငံတော်ရဲ့ထိပ်ပိုင်ခေါင်းဆောင်တွေကရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားမှာပြောခဲ့ပါတယ်။မြန်မာပညာရေးစနစ်အဆင့်အတန်းမြင့်ဖို့အပါအဝင်ရန်ကုန်တက္ကသိုလ်ကြီးဖွံ့ဖြိုးတိုးတက်စေရေးမျိုးဆက်သစ်မျိုးဆက်ဟောင်းကျောင်းသားတွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်တင်တယ်လို့လည်းသမ္မတကျောင်းသားတချို့ကထောက်ပြကြပါတယ်။ဒီကနေ့စတင်ဖွင့်လှစ်တဲ့ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားကြောင်းမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
နှစ်တရာပြည့်ရန်ကုန်တက္ကသိုလ်ဟာအရှိတောင်အရှာမှာထိပ်တန်းအဆင့်မှာရပ်တည်နိုင်ခဲ့ပြီးမြန်မာနိုင်ငံအတွက်ပညာတတ်လူငယ်များစွာမွေးထုတ်ပေးနိုင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးဖြစ်တာကြောင့်ဒီရန်ကုန်တက္ကသိုလ်အဆင့်မြင့်တိုးတက်စေရေးပညာရေးစီမံကိန်းတွေနဲ့စနစ်တကျဆောင်ရွက်သွားမှာဖြစ်ပါတယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတဦးလည်းဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာအခုလိုပြောဆိုသွားပါတယ်
။ရန်ကုန်တက္ကသိုလ်ဟာအရှိတောင်အရှာမှာပညာရေးအဆင့်တန်းအပြင်အကောင်းဆုံးဖြစ်ခဲ့ပြီးအရှအရှင်းမှာထိတ်တန်းကရပ်တည်နိုင်ခဲ့ကြောင်းရန်ကုန်တက္ကသိုလ်ဟာအရှိတောင်အရှနိုင်ငံလူကကျောင်းသားကျောင်းသူတွေလာရောက်ပညာစီးပူရာတက္ကသိုလ်ဖြစ်ခဲ့ပါတယ်ရန်ကုန်တက္ကသိုလ်ရဲ့ယာတိခါတမယမှာဒီလိုအခြေအနေကောင်းတွေကိုပြန်လည်ရရှိနိုင်ဖို့နိုင်ငံတကာအရှိမီတက္ကသိုလ်ကြီးဖြစ်ထွန်းလာစေဖို့အတွက်မဟာစီမံကိန်းမာစတာပလန်ကိုချမှတ်ထားပြီးဖြစ်ပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသူကျောင်းသားဟောင်းကြီးတွေမျိုးဆက်တဲ့ကျောင်းသားကျောင်းသူတွေဆရာသမားတွေနဲ့မိဘပြုစုတရလုံးကအမျိုးသားရေးတောင်ဝင်ပြန့်နေနဲ့တက်ညီလက်ညီအင်းထိုက်အားထိုက်ဝိုင်းဝန်းဦးပေါင်းဆောင်ရွက်ပေးကြပါလို့တိုက်တွန်းနှိုးဆော်ရင်းဤကုန်းချော့အပ်ပါတယ်
1920ပြည့်နှစ်ဒီဇင်ဘာလကစတင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်ရာပြည့်အကျိုးအခမ်းအနားကိုတော့ဒီကနေ့2019ခုနှစ်ဒီဇင်ဘာလတရက်နေ့ရန်ကုန်တက္ကသိုလ်ပရဝန်ဝန်ထဲမှာကျင်းပခဲ့ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်းတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။တမိုင်းစင်လာကြီးမားတဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်အခမ်းအနားမှာအနှစ်သာရနဲ့ပြည့်ဝတဲ့အခမ်းအနားဖြစ်စေဖို့မြမပညာရေးအစင်တန်းမြမစီရေးကျောင်းသားတို့တောင်းဆိုနေတဲ့ကျောင်းသားတို့အခွင့်အရေးရရှိစေရေးစာရာတွေကိုနိုင်ငံခေါင်းဆောင်တွေကျောင်းအုပ်ချုပ်သူတွေမျိုးဆက်တဲ့မျိုးဆက်ဟောင်းကျောင်းသားလူငယ်တွေပူပေါင်းဆွေးနွေးအပြေရှားကြတဲ့နဲ့လို့လည်းမြမနိုင်ငံရေးကဲခတ်ဒေါက်တာရမျိုးသိန်းကတုံ့တက်ပါတယ
်ဒီရန်ကုန်တက္ကသိုလ်ရှားပြည်အခမ်းအနားမှာဒီရန်ကုန်တက္ကသိုလ်မှာအဆက်ဆက်ပေါ့လေကျောင်းသားလှူရှားမှုမှာပါဝင်ခဲ့တဲ့ဟောဒီကျောင်းသားဟောင်းတွေခေတ်ဆက်ဆက်ပေါ့လေနော်နေပြည်တော်မှာပါဝင်ခဲ့တဲ့ကျောင်းသားကျောင်းသူဟောင်းတွေအလုံးပါဝင်အောင်စုစည်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုမစုစည်းနိုင်လို့ဆိုရင်နော်ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားဟာဟိုမာတာလခေနဝတာခေနာအာဖာခေအဲ့ဒီခေတွေမှာလုပ်ခဲ့တဲ့အခမ်းအနားတစ်ခုလိုပဲဖြစ်နေတယ်လို့ကျွန်တော်တော့မြင်ပါတယ်ကျွန်တော်တို့ရန်ကုန်တက္ကသိုလ်ပါဝင်တက္ကသိုလ်အားလုံးရဲ့ပညာရေးအဆင့်တန်းကိုဘယ်လိုမြင့်မားအောင်လုပ်နိုင်မလဲအဲ့ဒီလိုမြင့်မားအောင်လုပ်နိုင်ဖို့အတွက်ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲအချိန်နဲ့ပေါ့လေဒီတိုင်းဆွေးနွေးအဖြေရှာတာမျိုးတွေကိုဒီရန်ကုန်တက္ကသိုလ်ရာပြည့်ကာလမှာလုံနိုင်မယ်ဆိုရင်ဒီအပြီးပွင့်ကိုကျွန်တော်တို့ရဲ့သားသမီးတွေကျွန်တော်တို့ရဲ့မြင်းမြစ်တွေခံစားရနိုင်လိမ့်မယ်လို့အဲ့ဒီလိုသုံးသပ်ပါတယ်ဗ
ျရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာခေတ်ဆက်ဆက်သပိတ်မောက်ကျောင်းသားတွေရဲ့သမိုင်းဝင်လှူရှားမှုတွေပညာရေးတောင်းဆိုမှုတွေနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားမှာပါဝင်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေရဲ့ကျောင်းသားလှူရှားမှုရန်ကုန်တက္ကသိုလ်ရဲ့ကြီးမြတ်တဲ့သမိုင်းကျောင်းခေတ်ဆက်ဆက်တွေကိုဖွင့်လှစ်ပြသပေးသွားမှာဖြစ်ပါတယ်ဒါတွေကိုမျိုးဆက်တဲ့ကျောင်းသားလူငယ်တွေသိရှိနိုင်အောင်လဲအဓိကထားဆောင်ရွက်တင်မှာကြောင်းရန်ကုန်ရှေပိုင်းတက္ကသိုလ်ကျောင်းသားများတက်မကအလုံးမှုဆောင်ဖွဲ့ဝင်ဘာကသာကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကရာပြည့်ခန်းနာပေါ့အကြံပြုပါတယ
်ရာပြည့်ခန်းနာကိုစော်ဝဲရှင်ဝဲဒီတက်စာရင်တက္ကသိုလ်ရဲ့သမိုင်းကျောင်းကဒီတက္ကသိုလ်မှာရှိခဲ့တဲ့ဒီအပတ်တရားအဖြစ်ပြတဲ့နောက်ဒီတက္ကသိုလ်ရဲ့ကထွက်လာတဲ့ဖေရပါကဘာသို့မဟုတ်နိုင်ဒီမှာဦးဆောင်နိုင်တဲ့ပုဂ္ဂိုလ်ကြီးသူတွေပဲဒီဒီမှာထုံပေါက်ခဲ့တဲ့ပညာရှင်တွေသူတို့ရဲ့သမိုင်းတွေအဲ့လိုမျိုးသမိုင်းတွေကိုမျိုးသက်တဲ့ကျောင်းသားတွေလက်သေးကိုကျွန်တော်တို့ကရောက်အောင်ထည့်ပြီးနိုင်မှာဒါရေကုန်တက္ကသိုလ်ကြီးကဘယ်လောက်ထိတန်ဖိုးရှိလဲကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့မျိုးသက်တွေပေါ်မှာဘယ်လောက်ထိကြီးလူပြရှိလဲဆိုတော့ကျွန်တော်တို့ကတန်ဖိုးထားရမှာပါအဲ့လိုမှမဟုတ်ဘဲနဲ့နိုင်ငံရဲ့ခေါင်းဆောင်ပုဂ္ဂိုလ်မျိုးတွေလာပြီးရစကားပြောပြီးရောအခမ်းအနားပြီးသွားတာဆိုတာမျိုးတော့ကျွန်တော်လက်ရှိမျိုးသက်တွေကတန်ဖိုးထားမှုပိုင်းမှာရှိနေပါဘူးကြော့နေ
နေ့တရားပြည့်တဲ့2020ခုနှစ်ဒီဇင်ဘာလအထိတနည်းပတ်လုံးတက္ကသိုလ်ရာပြည့်အခမ်းအနားတွေကိုကျင်းပမှာဖြစ်ပါတယ်။ရန်ကုန်တက္ကသိုလ်အင်အားဆောင်ကလည်းရာပြည့်အကျိုးအင်အားဆောင်ဓာတ်ပုံပြပွဲကျင်းပသလိုရန်ကုန်တက္ကသိုလ်စာကြည့်တိုင်းနဲ့မြန်မာနိုင်ငံစာပေထုတ်ဝေသူနဲ့ဖြန့်ချေသူများအသင်းတို့ပူးပေါင်းပြီးလည်းဒီဇင်ဘာလ9ရက်နေ့ကနေစလို့ရန်ကုန်တက္ကသိုလ်အဓိပတိလမ်းတစ်ပုတ